မြန်မာနိုင်ငံအရှေ့ပိုင်းတိုင်းရင်းသားဒေသတွေမှာမတရားမြေယာအသိမ်းခံရမှုတွေဟာအဓိကကြုံနေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်နေတယ်လို့ကရင်လူအခွင့်အရေးအဖွဲ့တခုကဆိုပါတယ် KHRC လို့ခေါ်တဲ့ထိုင်းနိုင်ငံခြေစိုက်ကရင်လူအခွင့်အရေးအဖွဲ့ရဲ့ထိုင်းနိုင်ငံကြားသတင်းစာဆရာများတင်မှဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအဖွဲ့ရဲ့တစ်နှစ်တာအစည်းအဝေးခန်းစာထုတ်ပြန်ပြီးတော့အခုလိုမျိုးပြောကြားခဲ့တာပါဒီအကြောင်းကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာအစိုးရနဲ့ KNU ကရင်မျိုးသားအစည်းအရုံးတို့ကြားအပြစ်ခတ်ရေးဆေးလုပ်ပြီးမှထိုက်တန်တဲ့ရော်ကြေးမပေးပဲစီးပွားရေးကုမ္ပဏီတွေကဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးအခုလိုမြေယာသိမ်းယူတာတွေဟာကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာအများဆုံးဖြစ်လာတဲ့လူခွင့်ချုပ်ဖောက်မှုဖြစ်နေတယ်လို့ဒီသတင်းစာရှင်းလင်းပွဲမှာအဓိကဆွေးနွေးခဲ့သူတူဖြစ်တဲ့ KHRG ကရင်လူခွင့်အဖွဲ့ကနော်ခုခုကျူးကဆိုလိုက်ပါတယ
်ဒီအစည်းအဝေးခန်းစာမှာဆိုလို့ရှိရင်2011ခုနှစ်ကနေပြီးတော့2012ခုနှစ်နိုဝင်ဘာလအထိကိုကျွန်တော်တို့ရရှိတဲ့သတင်းတွေအပေါ်မှာပြန်ပြီးတော့ဝေဖန်သုံးသပ်လိုက်တဲ့အခါမှာအများဆုံးတွေ့ရှိရတာကတော့မြန်မာရဲ့ပတ်သက်တဲ့လူခွင့်ရချုပ်ကမှုတွေတွေ့ရတယ
်။ထိုင်းနိုင်ငံအခြေစိုက် SYCB ခေါ်မြန်မာနိုင်ငံကြောင်းသားလူငယ်များကွန်ကရစ်အဖွဲ့နဲ့ Alternative ASEAN လို့ခေါ်တဲ့စင်ပြိုင်အာဆီယံအဖွဲ့တို့ကပါပါဝင်ဆွေးနွေးခဲ့တဲ့ဒီသတင်းစာရှင်းလင်းပွဲမှာ KHRG ကရင်လူခွင့်ရအဖွဲ့ကအခုလိုအစည်းအဝေးခန်းစာထုတ်ပြန်ပြီးတယန်ဇာတတွေကျွယ်ဝတဲ့ဒီတိုင်းရင်းသားဒေသတွေမှာတယန်ဇာတတူဖော်ရေးလမ်းပန်းဆက်သွယ်ရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဒေသခံလူထုနဲ့မတိုင်ပင်ပဲအခုလိုအဓမ္မမြေသိမ်းမှုတွေဖြစ်နေတယ်လို့ထုတ်ပြောလိုက်ပါတယ်။ရတ္တိယာပျောက်ဆုံးခြင်းလို့အမည်ပေးထားတဲ့ဒီအစည်းအဝေးခန်းစာထဲမှာအဓိကတွေ့ရှိခဲ့ချက်တွေကိုနော်ခုခုကျူးကဆက်ပြီ
းအဓိကကတော့တစ်ဖက်သက်ဆောင်ရွက်ပေါ်တော့ရသားကြီးရဲ့လုံးဝတန်လျင်ရှင်နေခြင်းအကြောင်းကြားခြင်းမရှိဘဲနဲ့တစ်ဖက်သက်ဟောရခဲ့ခြင်းဆိုတာကိုကျွန်တော်တို့ဒီတစ်ချက်တွေ့ရပါတယ်။ဒုတိယတစ်ချက်အနေနဲ့ကဒီလိုစီမံကိန်းတွေကြောင့်ဒီနေရာသိမ်းဆည်းခရခြင်းတွေဒေသရင်းနေရာကိုအဆုံးမပြုတဲ့ချက်ခဲတွေကြုံရတယ်။တတိယချက်အနေနဲ့ကတော့သူတို့ဖြစ်ပေါ်လာတဲ့ဆုံးရှုံးမှုပေါ်မှာရသင့်ရလိုက်တဲ့ရုပ်ကြီးကိုရရှိဖို့အတွက်ကိုကျူးပေးရမှာသူတို့အတွက်အများကြီးပဲအခက်အခဲတွေရှိပါတယ်။လေချမ်းမြောက်အနေနဲ့ကတဘဝတည်ဇာတ်တူဖို့ရင်းနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်သူတို့ဒီအခုအစည်းအဓမ္မပေါ့နော်ရှင်ရခြားထားချင်းခံရတာကိုကျွန်တော်တို့တွေ့ရတယ
်အခုလိုမတရားမြေသိမ်းခံခဲ့ရမှုအပေါ်ရော်ကြီးရဖို့အတွက်ဒေသခံတွေအနေနဲ့စူးစမ်းခဲ့ပေမဲ့စီးပွားရေးကုမ္ပဏီတွေကလက်စားတဲ့ဒေသခံအရာရှိတွေနဲ့ပူးပေါင်းကြံစည်ဆောင်ရွက်ခဲ့တာကြောင့်အခက်အခဲတွေကြုံနေရတယ်လို့နော်ခုခုကျူးကဆက်ပြောပါတယ်ဒါအပြင်အခုလိုမတရားမြေယာသိမ်းခံခဲ့ရတဲ့အကျိုးဆက်အနေနဲ့ဒေသခံတွေဟာသူတို့ရဲ့မူလနေရာတွေဆုံးရှုံးပြီးပြောင်းရွှေ့ပေးခဲ့ရတာအပြင်သူတို့ရဲ့စားဝတ်နေရေးအတွက်နဲ့တဘာဝပတ်ဝန်းကျင်အတွက်ပါထိခိုက်ပျက်စီးကုန်ပြီလို့ခုခုကျူးကထောက်ပြလိုက်ပါတယ
်။ဒါနောက်ပြဆုံးအချက်အနေနဲ့ကကျွန်တော်တို့ဒီနောက်ဆက်တွဲပေါ့နော်ဒီတဘာဝတည်ဆောက်တာ2.4နဲ့ခုမျိုးရှိမှန်ဒိန်းနေကြောင်းနောက်ဆက်တွဲဖြစ်ပေါ်လာတဲ့ဒီသူတို့ရဲ့လက်မြေစားဝတ်နေရေးနဲ့အသက်အန္တရာယ်တွေအပေါ်မှာနောက်ဆက်တွဲဆွေးကြောယူကျွန်တော်တို့သိရှိရတဲ့အမှုကိုလည်းတွေ့ရှိရတယ်
။အခုလိုထိခိုက်စေခဲ့တဲ့မတရားမြေယာသိမ်းမှုတွေကိုဖော်ထုတ်ခဲ့တဲ့ဒီအစည်းအဝေးခန်းစာထဲမှာပါဝင်ပတ်သက်ခဲ့တဲ့စီးပွားရေးစီမံကိန်းပေါင်း30ကြောင်းနဲ့အစိုးရဌာနတွေကိုရွာသားတွေကအသေးစိတ်တင်ကြပ်ဖွင့်ထားရမှာတဝယ်ရင်နဲ့စိတ်ကန့်နဲ့ရွှေချင်းဆယ်တွေလည်းပါတယ်လို့ KHRG ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တကယ်တော့2012နိစံပိုင်းမှာ KNU ကမျိုးသားစည်းရုံးနဲ့မြန်မာအစိုးရတို့ကြားအပြစ်ခတ်ရစဲခဲ့ပြီးမတရားလူသန်းမှုနဲ့အဓမ္မကျင့်မှုတွေလိုစစ်ပွဲနဲ့ဓာတ်ရိုက်ပတ်သက်ပြီးဖြစ်တဲ့လူခွင့်ရချိုးဖောက်မှုတွေလျှော့ချလာပေမဲ့အခုလိုစီးပွားရေးဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့မြေယာသိမ်းမှုဆိုင်ရာလူခွင့်ရချိုးဖောက်မှုတွေကတော့တိုးပါးလာနေတယ်လို့လူခွင့်ရအဖွဲ့တွေကသုံးသပ်နေချိန်နဲ့မြန်မာနိုင်ငံအနှံ့အပြားမှာလည်းမြေယာသိမ်းမှုပဋိပက္ခတွေတိုးပါးလာနေချိန်မှာဒီအစည်းအဝေးခန်းစာထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ